ထိုင်းနိုင်ငံတောင်ပိုင်းကကျွန်းစုတွေမှာမိုးကြီးရေရှမ်းဖြစ်ခဲ့တာကြောင့်လူ14ဦးသေဆုံးခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ဒီဇင်ဘာနဲ့ဇန်နဝါရီလဟာထိုင်းနိုင်ငံမှာခီးသွွာလာမှုအများဆုံးရသည်လည်းဖြစ်ပါတယ်။ထိုင်းပင်လယ်ကွေ့အတွင်းကစမွိုင်းနဲ့ဖန်ကန်ကျွန်းတွေမှာမိုးကြီးကျယ်ရွာသွန်းခဲ့ပြီးရေကြီးရေရှမ်းဖြစ်တာကြောင့်ထိုင်းတောင်ပိုင်းနဲ့မလေးရှားနိုင်ငံကိုသွားတဲ့မီးရထားလမ်းတွေလည်းပျက်စီးကုန်ပါတယ်။ထိုင်းနိုင်ငံမှာလနဲ့ချီကျခဲ့တဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်စစ်တပ်က2014ခုနှစ်အတွင်းအာဏာသိမ်းတဲ့ချိန်ကစလို့ခီးသွွာလုပ်ငန်းဟာကျဆင်းလာနေပြီးတော့ဒီအခြေအနေကိုပြန်လည်ကောင်းမွန်လာအောင်ကြိုးပမ်းနေချိန်မှာအခုလိုရာသီဥတုဘေးဒဏ်ကိုရင်ဆိုင်နေရတာပါ။နတ်ရွာဆန်သွားတဲ့ထိုင်းပြည်မင်းမြတ်တဲ့ဝမ်းရဲပူဆေးခြင်းအထိမ်းမဲ့ကာလအတွင်းမှာပဲနိုင်ငံရဲ့ဝင်ငွေ10ရာခိုင်နှုန်းအထိရှိနေတဲ့ဒီခီးသွွားလုပ်ငန်းအတွက်အာဏာပိုင်တွေဟာအကြီးအကျယ်မျှော်လင့်ထားပါတယ်။2011ခုနှစ်အတွင်းကရေကြီးရေရှမ်းမှုအတွင်းမှာလည်းလူ900ကျော်သေဆုံးခဲ့တာကြောင့်ခီးသွွားလုပ်ငန်းပေါ်အကြီးအကျယ်ထိခိုက်ခဲ့တယ်လို့အဲ့ဒီနှစ်က3.1ရာခိုင်နှုန်းသာစီးပွားရေးတိုးတက်ခဲ့ပါတယ်ခင်ဗျာ။